မြန်မာနိုင်ငံရဲ့တောက်ပရဲ့အနာဂတ်ကြီးမားချက်တွေဖြစ်ပေါ်လာအောင်အိန္ဒိယနိုင်ငံကအကူအညီပေးသွားဖို့အစီအစဉ်ရှိကြောင်းအိန္ဒိယသမ္မတရှရီရာမတ်ကိုဗင်ဒါရန်ကိုမြို့မမင်းများကပြောဆိုလိုက်ပါတယ်။အိန္ဒိယသမ္မတရဲ့၅ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံကုံသွဲယူနီမြောက်နားမှုတွင်မြင့်အပါအဝင်တိတ်ပန်တဲ့ဤပညာပူပေါင်းဆောင်ရွက်မြန်မာနိုင်ငံတရားရေးကဏ္ဍစွန့်ရင်မြင့်တင်ရေးအတွက်အကူအညီတွေပေးသွားဖို့အတွက်နိုင်ငံနားလည်မှုစာချင်းလွှာရေးထိုးခဲ့ကြပါတယ်။အိန္ဒိယနိုင်ငံကအကူအညီပေးတယ်ဆိုပေမဲ့တခြားနိုင်ငံတွေတို့အင်လိုက်အားလိုက်လုပ်ပေးတာမျိုးမဟုတ်ပဲဖြစ်ချင်းမမနာလုပ်ပေးလို့ရှိတာကိုသတိပြုတင်တယ်လို့အိန္ဒိယအရေးကျွမ်းကျင်သူကသုံးသပ်ပါတယ်အကြောင်းစုံကိုတော့ကိုညာဝင်းအောင်တင်ပြထားပါတယ
်မြန်မာနိုင်ငံကညီမနာတဲ့အတောက်ပါဆုံးအနာဂတ်ကိုပြောရအောင်အိန္ဒိယနိုင်ငံအနေနဲ့အကူအညီပေးသွားဖို့အစဉ်နဲ့ရှိကြောင်းအိန္ဒိယသမ္မတရနိုက်ကိုဗင်းကဒီဇင်ဘာ12ရက်နေ့ညရန်ကုန်မြို့အိန္ဒိယတိုင်းရုံးမှာပြုလုပ်တဲ့မြန်မာနိုင်ငံရောက်အိန္ဒိယလူမှုအတိုင်းဝိုင်းနဲ့တွေ့ဆုံပွဲမှာပြောဆိုလိုက်တာပါ
Myanmar has embarked on an exciting but challenging journey. I am here to reassure Myanmar that India is always ready to help it fulfill.
မြန်မာနိုင်ငံဟာစင်ကာပူရဲ့မြားရဲ့လမ်းကြောင်းကိုရွေးချယ်ရှောက်လှမ်းနေပြီးဖြစ်တာနဲ့အညီမြန်မာနိုင်ငံရဲ့ရည်မှန်းထားတဲ့အတက်ပါဆုံးအနာဂတ်ဖြစ်လာရေးအတွက်ဆန္ဒတွေပြည့်ဝရအောင်အိန္ဒိယနိုင်ငံကကူညီသွားမယ်ဆိုတာကိုကျွန်တော်အနေနဲ့အခိုင်အမာပြောကြားလိုပါတယ
်။အိန္ဒိယသမ္မတကိုဗစ်နဲ့ဇနီးတို့ဟာဒီဇင်ဘာ10ရက်နေ့ကမြန်မာနိုင်ငံကို၅ရက်ကြာခီးဖြင့်ရောက်လာခဲ့တာပါ။1988ခုနှစ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကိုထောက်ခံအားပေးခဲ့တဲ့အိန္ဒိယနိုင်ငံဟာမြန်မာစစ်အစိုးရလက်ထက်1992ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဆိုင်ရာမူဝါဒပြောင်းလဲသွားခဲ့ပြီးအိန္ဒိယကအရှိမျောမူဝါဒအဖြစ်ကျင့်သုံးလာခဲ့တာပါ။သမ္မတကိုဗင်းရဲ့ဒီမြန်မာနိုင်ငံခီးစဉ်ဟာပထမဆုံးအကြိမ်ဖြစ်ပြီးအရှိမျောမူဝါဒရဲ့ဒစိတ်ဒေတာအဖြစ်လာရောက်တာဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။မြန်မာနိုင်ငံမှာတရုတ်ကစီးပွားရေးရင်းနှီးမြှုပ်နှံမှုကုန်သွယ်မှုတွေအပါအဝင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာပတ်သက်ပါဝင်နေခြင်းမျိုးမှာတရုတ်ရဲ့ပြန်ပြန်ဖြစ်တဲ့အိန္ဒိယနိုင်ငံကလည်းအိန္ဒိယမြန်မာနိုင်ငံကိုအရှိမျောမူဝါဒအရအကူအညီပေးရင်းဆက်ဆံရေးလမ်းကြောင်းပုံမခံမအောင်ကြိုးပမ်းလာတာပါဒါပေမဲ့အိန္ဒိယရဲ့အကူအညီတွေဟာအခြားနိုင်ငံတွေလိုအင်လိုက်အားလိုက်ပေးတာမျိုးမဟုတ်ဘဲဖြည်းဖြည်းမှန်မှန်သာလုပ်ပေးလို့ရှိတာကိုသတိပြုသင့်တယ်လို့အိန္ဒိယရေးရာကျွမ်းကျင်သူဒေါက်တာတင့်စီကသုံးသပ်ပါလေ
အိန္ဒိယကအခုလိုအဘိလိုဘောဆန်နဲ့ထောက်ပံ့ကူညီမှုတွေနိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်လာတယ်ဆိုတော့ဒါကတော့ဟိုဓမ္မဟိုဝန်သားကြအောင်ကြိုးစို့တင့်တဲ့ချက်တွေဖြစ်ပါတယ်တခုပဲပေါ်လေဟိုလိုရတဲ့ပုံပြီးမမျောလင့်စေချင်တာကတော့အိန္ဒိယနိုင်ငံရဲ့သဘောတဘောရရသူကအေးအေးဆေးဆေးနဲ့ပြည်ပြည်လေးလေးလုပ်လို့ရှိပြီးတော့ဟိုတရုတ်တို့လိုတခြားနိုင်ငံဥရောပနိုင်ငံတွေလိုအမေရိကန်တို့လိုပေါ့လေဟောတိုင်းနဲ့မျိုးမလုပ်ဘူးအဲဒါလုပ်လို့ရှိရင်တော့ခိုင်ရင်မှမရှိရဲအဲတော့ချုပ်လိုက်ရင်သူကဖြည်းဖြည်းဖြည်းဖြည်းနဲ့တော့မှန်မှန်လေးတော့အကူအညီရောကျွန်တော်တို့နိုင်ငံဆက်ဆံရေးရောပေါ့နော်တိုးတက်မှုကိုပြလာနိုင်တယ်လေကျွန်တော်ယူဆပါတယ
်အိန္ဒိယသမ္မတရနိုက်ကိုဗင်းဟာနိုင်ငံတော်သမ္မတဦးမင်းနဲ့ရောနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပါဒီဇင်ဘာလ17ရက်နေ့ကနေပြီးတော့မှတီးရစီတွေ့ဆုံဆွေးနွေးခဲ့ပြီးအိန္ဒိယနိုင်ငံကပေးမဲ့အကူအညီတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။အဲဒီထဲမှာအိန္ဒိယအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထောက်ခံပြီးဆက်လက်အကူအညီပေးသွားမယ်အကြောင်းနိုင်ငံနေဆက်ဒေသတည်ငြိမ်ဖို့မျိုးရေးအပါအဝင်ပုံသင်မှုအပြန်အလှန်မြှင့်တင်ရေးအတွက်လည်းပါဝင်ပါပဲ။ဒါ့အပြင်အိန္ဒိယနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုနေပြီးတော့မှပြောင်းရွှေ့ဖွင့်လှစ်ဖို့ကိုလည်းသဘောတူညီခဲ့ပါတယ်။နိုင်ငံတော်သမ္မတဦးမင်းနဲ့အိန္ဒိယသမ္မတရနက်ကိုဗင်းတို့တွေ့ဆုံပွဲအတွင်း2018ကနေ2020ခုနှစ်ကာလတွေမှာအိန္ဒိယကမြန်မာနိုင်ငံကိုသိပ္ပံနဲ့နည်းပညာဆိုင်ရာအကူအညီပေးရေးပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့နိုင်ငံနားလည်မှုစာကြုံလွှာတွေလက်မှတ်ရေးထိုးကြသလိုမြန်မာနိုင်ငံရဲ့တရားရေးကဏ္ဍစွမ်းရည်မြင့်တင်ရေးအတွက်အိန္ဒိယကအကူအညီတွေပေးသွားဖို့နိုင်ငံနားလည်မှုစာကြုံလွှာတွေရေးထိုးခဲ့ကြပါတယ်။အပြန်အလှန်အားဖြင့်ကမ္ဘာလှည့်ကြီးသွားလုပ်ငန်းတိုးမြှင့်ဖို့မြန်မာနိုင်ငံကိုလာရောက်တဲ့အိန္ဒိယနိုင်ငံသားတွေအတွက်ဆိုင်းရောက်ဗီဇာကိုဒီဇင်ဘာလ10ရက်နေ့ကစပြီးထုတ်ပေးနေပြီဖြစ်ပါတယ်ခင်ဗျာ။